မကွေးတိုင်းဂံကောခရိုင်ရင်းလာရွာနီးမှာတော့ကျေးရွာလုံးကျုံရဲ့အဖွဲနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်စစ်တပ်ဘက်ကပစ်ခတ်မှုကြောင့်ရွာသား၃ယောက်သေဆုံးခဲ့တယ်လို့ရွာသားတွေကပြောပါတယ်ရင်းလာရွာနီးကနှမ်းခါရွာမှာလဲကျေးရွာထဲမှာပစ်ခတ်တဲ့အချိန်မှာကြီးစံထိမှန်သူတွေလည်းရှိပါတယ်တစတဲ့ပါပဲစမ်းပြည်နယ်မူဆယ်ဘက်မှာလဲဒီကနေ့မနက်ပိုင်းတုန်းကဘုံးပေါက်ကွဲမှုဖြစ်ပွားခဲ့လို့တဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရခဲ့ပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင်
မကွေးတိုင်းကံကောခရိုင်ရင်းလှရွာနီးမှာဒီကနေ့မင်းဆက်ရှိရဲ့နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေကနေအကြမ်းဖက်အာဏာပိုင်ရေးလုပ်နေတဲ့စီရီယံလှုပ်ရှားသူကြောင်းစီရတွေကိုလာဖမ်းတဲ့အတွက်ကြေးရွာလုံခြုံရေးအဖွဲ့နဲ့ပြစ်ခတ်ခဲ့ကြပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်ခဲ့တာပါထွက်ပြေးသူတွေကိုပါစစ်တပ်ကပြစ်ခတ်လို့၃ဦးတေဆုံးသွားတယ်လို့နှမ်းခါရွာကန်တူကအခုလိုပြောပါတယ
်ရင်းလှရဲ့တောင်ဆင်းသားမှရာသူကရွာထဲမှာမကြည့်ဘူးရွာပြင်မှာစစ်ထားတယ်ဟုတ်တယ်ရဲရဲလူတွေအဖွဲ့နဲ့ကားလေးကြီးကံကောပြတာလာတာကိုစပြစ်ထားနေဖြစ်တယ်။ရွာထဲကိုစီရင်သမားတွေပါတယ်အဲ့လိုဖမ်းမာတွေပါမျိုးတွေဖြစ်နေဆိုလို့ရွာထဲမှာဝင်ပြီးတော့စပြစ်တာရဲရဲလေးတွေအဲ့ဒါစပြစ်တာ။ခံပြင်းပြီးတော့မင်းနဲ့ပြည့်တယ်သူတို့ကမနာမလို့တော့ RPG နဲ့လန့်ထူတယ်။ RPG နဲ့ထူတော့အဲလူတွေတကယ်ကအဲခုစက်ကြောစားဖြစ်တဲ့နေရာမှာလူတယောက်ကဖြစ်နေတာအချင်းကိုဆိုးနေတယ်။သူကလမ်းဘေးမှာကားလမ်းဘေးတွေမှာအိမ်ကြီးရှိတယ်အတင်းသေးသေးသူကအဲ့ဒါမှာလမ်းဘေးနေဖတ်ထားယူပြီးတဲ့လူလာလို့ပုံလို့ဆိုင်မှာကြောက်လာတော့ပြည်ရည်ကိုကမှမပြစ်တတ်တာကုန်းရောက်ပြီရတယ်မှာအင်ဂျင်မှာတယောက်ကိုပြစ်တတ်ပြီးမှပြောအာဒီဂျီနဲ့ထူနေမျိုးနဲ့ပြန်လာခဲ့တယ်ပြောလိုက်ရတယ်အဲ့တော့မိကြီးရှုထားတယ်နန်းခါရောက်ပြစ်ဆုံးလာခဲ့တယ်ပြောဆိုင်မှာနှစ်ယောက်ဖြစ်တယ်တယောက်ကကျတော့6ယောက်ကိုဖြစ်ရပြောခုလိုရွာထဲကလူတွေပြည်ပြီးတာမျိုးဒီကလိမ့်မိတ်ကြီးနေတော့ပြစ်ဖို့ဆုံးတော့ပြည်ပြီးတာမျိုးခုကခုလည်းမနာရီထိုးလောက်ကနေဖြစ်တယ်ပြောဖြစ်တာဖြစ်ပြီးရနေပြီးတော့ခုကလက်ချောင်းဘက်ကိုရောက်သွားရပြင်တော့ရကလေးခံကွက်နေလာတာကလေးကိုပြင်တော့ရ
ရင်လာရွာပဲဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာမပြောသေးပါဘူး။စကိုင်းတိုင်းကောလင်းမြို့မှာလည်းစစ်တပ်ကတနက်ပစ်ဖောက်6လံခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေပါတယ်။တနင်္သာရီတိုင်းဒဝဲမြို့စစ်စားပြင်ရောက်ွက်မှာလည်းမေလ29ရက်နေ့ကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အိမ်ထဲမှာထိုင်နေသူအမျိုးသားတဦးသေဆုံးတယ်လို့ဒဝဲ Watch သတင်းဌာနကထုတ်ပြန်ထားပါတယ်။တစတဲ့မှာပဲရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုဖြစ်လို့မူဆယ်တန်ရှင်းရေးဝန်ထမ်းတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရပါတယ်။ဒဏ်ရာသူနှစ်ဦးထဲကတဦးမှာမီးလောင်ဒဏ်ရာတွေရထားပြီးလာရှုစေယုံကိုပို့ခဲ့ရတယ်လို့မူဆယ်မြို့ဂယုနာလူမှုကွန်မြူနတီအသင်းကတာဝန်ရှိသူတူကပြောပါတယ
်။မနေ့က၈နာရီ၁၀မိနစ်ပေါ့နော်။စေယုံရဲ့အထက်က၃ချောင်းအမီပေါ့နော်။အဲ့ဒီမှာကကျွန်တော်တန်ရှင်းရေးမူဆယ်တန်ရှင်းကုမ္ပဏီဝန်ထမ်းတယောက်ကအထက်တထုကိုခိုင်းမိတယ်လို့ပြောတယ်။ဟုတ်ကဲ့ဒီလိုပြောလဲခိုင်းတော့အဲ့ဒါကိုပောက်ပေးတော့လေပောက်ပေးတဲ့အခါမှာအဲ့နာကိုရောက်လာလို့စိုက်တဲ့သမားပေါ့နော်စိုက်တဲ့သမားကအစမမလေးဖြစ်ရဲ့ပေါ်မှာကအဲ့နာကရှိတဲ့စီးဆိုင်တစ်ဆိုင်ကစီးဆိုင်တစ်ဆိုင်ကဝန်ထမ်းမင်းကလေးတယောက်လည်းဖြစ်ရဲ့စိုက်တဲ့သမားကမင်းမဆိုင်ဝန်ထမ်းကျွန်တော်မင်းကလေးကအစည်းအဝေးဝင်တယ်။အဲနောက်ပြီးတော့သူဆုံးသွားတာကတော့အဲကောင်မင်းကြီးရဲ့ဟိုမစ္စတာရှီနီကိုမျိုးဝင်လာပါတော့ဟုတ်ကဲ့။ဖြစ်တဲ့လူတွေတန်ရာချီမီကအစည်းအဝေးဝင်တဲ့မင်းကလေးကတော့တန်ရာဆူလို့ဝါဝါမဖြစ်ဘူး။အဲနောက်တာမင်းနိုင်ဆိုင်ဝင်တာကတော့သူဆိုင်ကေကမီးလောင်နေတော့သူ့လေကိုတချမ်းမီးလောင်နေမီးလောင်နေတဲ့မင်းကိုဆေးဝါနေပြီးတော့လာရှိသေးဟိုသူမျိုးဆက်ကိန်းလာပြန်နေပြီးတော့ဆုံးဆောင်ပေးပါလေမျက်မြည်ပိုင်းကတော့အဲလက်ရှိစီရင်ကိုရောက်ရှိပြီးဖြစ်ပါတယ်မျက်မြည်ဘက်ကနှစ်နာရီလောက်ကရောက်ပြီလက်ရှိနော
်ဖောက်ခွဲမှုဟာဘယ်သူလက်ချက်လဲဆိုတာတော့မသိသေးပါဘူးမူဆယ်မျိုးရင်းမှာလုံလုံကြီးတင်းတင်းကြပ်ကြပ်နဲ့တပ်ဖွဲ့ဝင်တွေကင်းလှည့်နေပါတယ်စစ်တပ်ကအာဏာသိမ်းတာ၃လကျော်လာပြီးနောက်ပိုင်းရန်ကုန်မန္တလေးအစရှိတဲ့မြို့ကြီးတွေအပြင်တခြားမြို့တွေမှာပါပောက်ခွဲမှုတွေဇက်တိုက်ဖြစ်နေပြီးအရက်သားတေဆိုးမှုတွေပါရှိနေပါတယ်ခင်ဗျာ